အမေရိကန်ကုန်ပစ္စည်းတွေကိုမြန်မာနိုင်ငံမှာမိတ်ဆက်ပေးမဲ့ကုန်စည်ပြပွဲတစ်ခုကိုရန်ကုန်မြို့မှာဒီကနေ့စတင်ဖွင့်လှစ်လိုက်ပါတယ်။ရင်ကျေးမှုဖလှယ်တဲ့အနေနဲ့မြန်မာနိုင်ငံကဒေတာထွက်ကုန်တွေကိုပါပြတ်တာထားတဲ့အမေရိကန်ကုန်စည်ပြပွဲမှာကုမ္ပဏီပေါင်း80ကျော်ကခင်းကျင်းပြတ်တာနေကြတာပါ။ရန်ကုန်မြို့တပ်မတော်ခမကကုန်စည်ပြပွဲကိုတော့ကိုရင်သွားပြီးသတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းထောက်ကိုဇော်ထက်ကပြောပြပေးမှာပါ
။ဒီနေ့ရန်ကုန်မြို့တပ်မတော်ခမမှာ American Trade Show American ထုတ်ကုန်ပစ္စည်းတွေကိုပြတ်တာနေရဖြစ်ပြီးပြည်တွင်းပြည်ပပြာခမ်းပေါင်း100ကျော်နဲ့ပြသနေရဖြစ်ပါတယ်။ဒီပြပွဲကိုပြည်တွင်းမှာဒုတိယအကြိမ်မြောက်ပြသတာဖြစ်ပြီးအမေရိကန်ထုတ်ကုန်ပစ္စည်းတွေမြန်မာပြည်တွင်းမှာဈေးကွက်နေရာရရှိဖို့အဓိကရည်ရွယ်ပြီးလုပ်ရတာဖြစ်ကြောင်းပြပွဲကျင်းပ၏တာဝန်ခံဒေါက်တာဇာနီမောင်မောင်ကအခုလိုပြောပါတယ
်။အဓိကတော့ဒီ American Expo လို့ရရွေးချက်ကတော့ဒီ US ကဘရန်တွေပေါ့နော်အဲ့ဒီဟာတွေပမာပြည်ကိုရောက်ရှိလာပြီးတော့ဒီဘက်မှာဈေးကွက်ကျင်းကျင်းပြပြရရှိဖို့ရဲ့နောက်ကပမာပြည်ရလုပ်ငန်းရှင်တွေနဲ့ American နဲ့ပူးပေါင်းပြီးဆက်ဆက်လုပ်ငန်းကျင်တဲ့လုပ်ငန်းရှင်တွေချင်းလည်းထိတွေ့မှုရရှိဖို့ရဲ့နောက်ပြီးတော့ကျတော့ဒီပမာနေပြီးတော့ US ပို့ပေါ့ Expo ပို့ကျင်တဲ့အဲရှိတယ်ဆိုရင်ပေါ့နော်အဲ့လိုမျိုးလုပ်ငန်းရှင်တွေရှိတယ်ဆိုလို့ရှိရင်လည်းအချိန်ဆက်လေးတွေအပြန်လာမော Mutual Trade ကိုရဖို့အတွက်ဆိုတာ Mutual Trade လေးတွေလုပ်တယ်
ဒီပြပွဲမှာ American ထုတ်ကုန်တွေပါဝင်ပြည်တွင်းလက်မှုအမှုပညာတွေကိုလည်းနိုင်ငံတကာဈေးကွက်မှာလူသိများလာဖို့ရည်ရွယ်ချက်နဲ့ကြတာရောင်းချပေးနေရလို့ဒေါက်တာဇာနီမောင်မောင်ကစပြောပါတယ
်ဒီမှာတော့ American product တွေအပြင်ကျွန်တော်တို့မြန်မာနိုင်ငံကနေထုတ်တဲ့လက်မှုအမှုပညာပစ္စည်းတွေပေါ့နော်ဒါမျိုးတွေလည်းပြပြမယ်ဒီအရာတွေလည်းဈေးကွက်ပေါ့နော် US ဈေးကွက်တွေမကပဲဒီဘက်မှာလာကြည့်တဲ့နိုင်ငံတကာအဖွဲ့အစည်းတွေရစိတ်ဝင်စားအောင်လာကြည့်တဲ့ခါမှာဒီမှာဆက်ဆက်ပြီးချိတ်ဆက်ရသွားပြီးတော့နိုင်ငံတကာဈေးကွက်ကိုရောင်းချနိုင်မှုခွင့်လမ်းများပေါ်ပေါက်လာပါသေးဆိုတာမျိုးတွေလည်းလုပ်ဖြစ်ပါလိမ့်မယ
်ဒီပွဲကို၃ရက်ကျင်းပသွားမှာဖြစ်ပြီးလာပြီးလေ့လာရတဲ့သူတွေကိုလည်းနောက်ဆုံးနေ့မှာကန်ဆယ်မဲ့ရေဖောက်ပြီးသွားမယ်လို့ဆိုပါတယ
်ကျွန်တော်ဒီမှာအမေရိကန်ကားတွေလည်းပြတယ်ကားနဲ့ဆက်ဆက်အပူပစ္စည်းတွေလည်းပြတယ်ဆိုလို့လေ့လာဖို့အတွက်လာခဲ့တာပါဟုတ်အခြားပစ္စည်းတွေလည်းဒီမှာပြတယ်ဆိုတော့မနေ့ကလည်းမရောက်တော့ဒီနေ့တော့ကြောက်အောင်လာမယ်ဆိုပြီးလာလိုက်တာပ
ါမနေ့ကနဲ့မတူတာကတော့ဒီနေ့မှာအမေရိကန်ကုန်သည်ကြီးများအသင်းကလည်းပူပေါင်းပြတာထားတာကိုတွေ့ရပါတယ် Ford ကားကုမ္ပဏီပါဝင်အစားအသောက်လုပ်ငန်းတွေအတွက်စက်ကရီယာတွေထုတ်ပေးတဲ့အမေရိကန်လုပ်ငန်းတစ်ခုဖြစ်တဲ့ SPA ကုမ္ပဏီကလည်းပူးပေါင်းပြသထားပါတယ်